မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ဂျပန်စကားပြောပြိုင်ပွဲကိုအွန်လိုင်းမှာကျင်းပမယ်ဆိုတဲ့သတင်းချိတ်ဆက်ဘော့ကိုမိတ်ဆက်တယ်ဆိုတဲ့သတင်းဟွာဝေးအတွက် chip ရောင်းချပေးမှာမဟုတ်တဲ့ Samsung ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ဂျပန်စကားပြောပြိုင်ပွဲကိုအွန်လိုင်းမှာကျင်းပမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်21ကြိမ်မြောက်ကျင်းပမယ်ဂျပန်စကားပြောပြိုင်ပွဲကိုအွန်လိုင်းကနေကျင်းပသွားမယ်လို့သိရပါဗျ။အဆိုပါပြိုင်ပွဲအတွက်လျှောက်ထားကြိမ်ကာလကိုလည်းစက်တင်ဘာလ25ရက်အထိတိုးမြှင့်သတ်မှတ်ထားတယ်လို့သိရပါဗျ။မြန်မာနိုင်ငံဆိုင်ရာဂျပန်တန်ယုံမှဂျပန်ဖောင်ဒေးရှင်းရန်ကုန်ဂျပန်ယဉ်ကျေးမှုစင်တာမြန်မာနိုင်ငံဂျပန်ပြန်ပညာသင်ဟောင်းအသင်း MAG တို့နဲ့ပူးပေါင်းပြီးတော့21ကြိမ်မြောက်ဂျပန်စကားပြောပြိုင်ပွဲကိုကျင်းပသွားမှာဖြစ်ပြီးတော့ယခုနှစ်မှာကိုရိုနာဗိုင်းရပ်ကရောဂါကူးစက်ပြန့်ပွားမှုအခြေအနေကြောင့်ပမာဏစစ်ဆေးရွေးချယ်ခြင်းပြိုင်ပွဲကျင်းပခြင်းတွေကိုအွန်လိုင်းကနေကျင်းပသွားမှာပဲဖြစ်ပါတယ်။ဆိုရရှိသူတွေကိုတံမိုးကြီးလက်ဆောင်များပေးအပ်သွားမှာဖြစ်ပြီးတော့ထူးကျွန်စုရရှိသူဟာအာဆီယံနိုင်ငံများမှာစုရရှိသူတွေအားလုံးဂျပန်နိုင်ငံမှာစုဝေးမဲ့ပွဲကိုတက်ရောက်နိုင်မဲ့အခွင့်အရေးကိုရရှိမှာပဲဖြစ်ပါတယ်။ပမာဏစစ်ဆေးရွေးချယ်ခြင်းကိုအော်တိုဘာလ10ရက်မှာ၎င်းပြိုင်ပွဲကျင်းပခြင်းကိုအော်တိုဘာလ18ရက်မှာ၎င်းပြုလုပ်သွားမှာပဲဖြစ်ပါတယ်။ Zoom application ကိုအသုံးပြုမှာဖြစ်ပြီးတော့ပြိုင်ပွဲဝင်ရမယ့်အချိန်တွေနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုဓာတ်ရိုက်ဆက်သွယ်အကြောင်းကြားသွားမှာဖြစ်တယ်လို့သိရပါတယ်။ဆက်လက်ပြီးချိတ်ဆက်ဘော့ကိုမိတ်ဆက်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Online ပေါ်ကနေအလုံးလုံးလို့ရတဲ့အလွတ်တန်းပညာရှင်တွေနဲ့ချိတ်ဆက်ပေးတယ်။ချိတ်ဆက်ကနေဝန်ဆောင်မှုအသစ်ဖြစ်တဲ့ချိတ်ဆက်ဘော့ကိုမိတ်ဆက်ခဲ့ပါတယ်။လုပ်ငန်းရှင်တွေမြန်မြန်ဆန်ဆန်နဲ့ Social Media ကနေတစင် Project တင်နိုင်ဖို့ကိုရည်ရွယ်ပါတယ်။အခုတော့ Business Bot လေးပါပဲ။ Freelancer တွေအနေနဲ့လည်း Project တွေရှာလို့ရတယ်။အမြဲမေးနေကြမေးခွန်းလေးတွေကိုလည်းစုံစုံလင်းလင်းရှင်းပြထားပါတယ်။ဒီတစ်ပတ်အတွင်းမှာညီမတို့ချိတ်ဆက်၄နှစ်ပြည့်အထိမ်းအမှတ်အနေနဲ့ Promotion တွေ Lucky Draw အစီအစဉ်တွေလည်းရှိပါတယ်။ Website မှာ Project တင်လိုက်တိုင်း6000ကနေ4000အထိ Random Promotion ရမှာမျိုးပါ။ Freelancer တွေအနေနဲ့လည်းဒီလာတဲ့အလုပ်ဝင်လျှောက်တဲ့လူတွေထဲက Lucky Draw တွေပေးသွားမှာမျိုးပါလို့ CEO and Co-founder ဖြစ်သူမတ်ဟန်နီမြဝင်းကပြောပါတယ်။ချိတ်ဆက်ဆိုတာကအွန်လိုင်းပေါ်ကနေအလုပ်လုပ်လို့ရတဲ့အလွတ်တန်းပညာရှင်တွေနဲ့ချိတ်ဆက်ပေးတဲ့ website နဲ့ app ဖြစ်ကြောင်း software ရေးတဲ့သူတွေ၊ design ဆွဲတဲ့သူတွေ၊ဘာသာပြန်တွေ၊ digital marketer တွေအမျိုးမျိုးသော freelancer ပေါင်း 3,000 ကျော်ကိုချိတ်ဆက်ပေးလျက်ရှိတယ်လို့သိရပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Huawei အတွက် chip ရောင်းချပေးမှာမဟုတ်တဲ့ Samsung ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Huawei အတွက် smartphone တွေထုတ်လုပ်ဖို့ရင်းမြစ်အစိတ်ပိုင်းရှာဖွေမှုကပုံမှန်ခက်ခဲလာပါတယ်။တောင်ကိုရီးယားသတင်းစာတစ်စောင်ရဲ့ဖော်ပြချက်အရ Samsung နဲ့ memory ထုတ်လုပ်တဲ့ SK Hynix တို့ကစက်တင်ဘာလ15ရက်မှာ Huawei အတွက်အစိတ်အပိုင်းရောင်းချမှုကိုရပ်ဆိုင်းသွားပါမယ်။ American ကုန်သွယ်ရေးဌာနက Huawei အပေါ်ကန့်သက်တဲ့စီးမြင့်သစ်စတင်အကြောင်းဝင်မဲ့ရက်လည်းဖြစ်ပါတယ်။ကန့်သက်ချက်တွေကပြင်ပကုမ္ပဏီတွေက American အတွင်း software နဲ့ career အသုံးပြုပြီးထုတ်ထားတဲ့အစိတ်အပိုင်းတွေကို Huawei စီရောင်းချလို့မရအောင်တားဆီးထားတယ်။ပိတ်ပင်မှုက Huawei လုပ်ငန်းအပေါ်ထိခိုက်ခဲ့ပါတယ်။မကြသေးခင်က Huawei CEO ဖြစ်သူကကုန်သွယ်ကန့်သက်ချက်ရှိပေမဲ့ Mate 40မှာ Kirin processor ပါဝင်မယ်လို့ပြောထားပါတယ်။ကန့်သက်မှုက Huawei လိုပဲ Samsung နဲ့ SK Hynix ပေါ်လည်းထိခိုက်ခဲ့ပါတယ်။ SK Hynix အတွက်2020ခုနှစ်ပထမဆုံးနှစ်ဝက်အတွင်းတရုတ်ပြည်တွင်ပို့ကုန်တွေကြောင့်ဝင်ငွေ 13.3 ဘီလီယံရဲ့40ရာခိုင်နှုန်းနှစ်နာခဲ့ရပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကားသားဝန်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။